ပရိပခတွေသဘောဘေးအန္တရာယ်နဲ့တခြားအရေးပေါ်အခြေအနေတွေကြုံတွေ့နေရတဲ့နိုင်ငံပေါင်း59နိုင်ငံကကလေးငယ်40တန်းအပါဝင်လူပေါင်း83တန်းကိုအသက်ကယ်ထောက်ပံ့နိုင်မှုဒေါ်လာ 3.9 ဘီလီယံထည့်ဝင်ကြဖို့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကပန်ကြားလိုက်ပါတယ်ဒီငွေကြေးပမာဏဟာသမိုင်းမှာအများဆုံးအလူခံမှုလည်းဖြစ်ပါတယ်ဒီထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအပါအဝင်သူတို့ကိုလက်ခံထားတဲ့လူမှုတိုင်းဝိုင်းအတွက်လည်းဒေါ်လာတန်း152.5သန်းပါဝင်လို့ဆိုပါတယ်ဒီအကြောင်းမတ်တကီတိုက်ပြောပြပါလိမ့်မယ
်ဟုတ်ကဲ့ပါရှင်ဒီနှစ်ကကလေးငယ်များအခွင့်အရေးဆိုင်ရာစာချုပ်ရဲ့230ပြည့်နှစ်လည်းဖြစ်ပါတယ်ဒါအပြင်ခု2019ခုနှစ်ဟာဆိုရင်လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းစစ်ဖြစ်မှုပိုများလာတဲ့နိုင်ငံတွေနဲ့ပြည်ပခန့်တွေအရှိန်မြင့်နေတဲ့နှစ်တစ်နှစ်လည်းဖြစ်တယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကပြောဆိုပါတယ်ပြည်ပခန့်ကြောင့်ဒါမှမဟုတ်လဲသဘာဝဘေးဒဏ်ကြောင့်တက်ရောက်ရတဲ့ကလေးငယ်က34တန်းကျော်ရှိနေပြီးအကြမ်းဖက်မှုတွေဆင်းရဲမွတ်တေမှုတွေစိတ်ဓာတ်ရရမှုအဆင့်ကကြောင်မဲ့ဖွဲ့ကောင်းလောက်အောင်ကြုံတွေ့နေရချိန်မှာအကာအကွယ်ပေးမှုနဲ့အသက်ကယ်ကူညီထောက်ပံ့မှုကလည်းသိမ့်မရကြဘူးလို့ UNICEF ကပြောပါတယ်။အခု2019ခုနှစ်အတွက်ရန်ပုံငွေဒေါ်လာ 3.9 ဘီလီယံထည့်ဝင်ကြဖို့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကကဘာတလွှားကိုပန်ကြားလိုက်ပါတယ်။ဒီလိုပန်ကြားလိုက်တဲ့အထက်မှာရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံနေကြရတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအတွက်လည်းပါဝင်ပါတယ်။ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့အရေးပေါ်စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူး Manuel Fontaine ကအခုလိုပြောပါတယ်
။ Bangladesh we are requesting about $150 million slightly more than $150 million to be
Bangladesh ဘက်ကကျွန်တော်တို့ကိုဒေါ်လာတန်150ပန်ကြားထားပါတယ်။ဒေါ်လာတန်150ကျော်လောက်ဖြစ်မယ်လို့ထင်ပါတယ်။ဒါကဒုက္ခသည်ကလေးငယ်တွေအတွက်တင်မဟုတ်ပဲသူတို့ကိုလက်ခံထားတဲ့တိုင်ဝမ်အတွက်ပါပါပါတယ်ဒါကအရေးကြီးပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒီဒုက္ခသည်တွေရောက်လာတဲ့နေရာကအရင်ကတည်းကအကြက်တဲတွေရှိနေတဲ့နေရာပါအဲ့ဒါကြောင့်လက်ခံထားတဲ့တိုင်ဝမ်ကိုတတ်နိုင်တဲ့လောက်ကူညီသွားမှာပါ
တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂကလေးသင်ငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ရဲ့အမှုဆောင်ဒါရိုက်တာ Henrietta Fore ကလည်းရိုဟင်ဂျာတွေဌာနပြန်နိုင်တဲ့အခြေအနေမျိုးဖန်တီးပေးဖို့မြန်မာဆွေရကိုတင်းင်းလာနေမှာတိုက်တွန်းပါတယ်။ဒါအပြင်လက်တွေ့အခြေအနေမှန်တွေကိုသိရဖို့ရခိုင်ပြည်နယ်ကိုလည်းတွားရောက်နေတဲ့အကြောင်းကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့အရေးပေါ်စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူး Manuel Fontaine ကအခုလိုပြောပါတယ်။
Our executive director is right now in Rakhine State actually.
ကျွန်တော်တို့ရဲ့အမှုဆောင်ဒါရိုက်တာကလည်းအခုရခိုင်ပြည်နယ်ကိုရောက်နေပါတယ်။မြန်မာနိုင်ငံတွင်းကကျွန်တော်တို့အစီအစဉ်တွေနဲ့အခြေအနေမှန်တွေကိုလေ့လာမှာပါ။နိုင်ငံတွင်းကပြည်ပကတွေဆက်ပြီးရရှိနေတဲ့နေရာတွေလည်းပါပါတယ်။ဒုက္ခသည်တွေအနေနဲ့ဘေးအန္တရာယ်ကင်းကင်းလုံခြုံစိတ်ချမှုရှိရှိနဲ့ပြန်နိုင်မဲ့အခြေအနေမျိုးဖြစ်လာတဲ့အထိကျွန်တော်တို့ဘက်ကတတ်နိုင်ဆုံးထောက်ပံ့သွားမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရှိသူတွေကိုကူညီသွားမှာပါ
။မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်3,000ကျော်မှာကလေးငယ်က4,000ပါဝင်တယ်လို့ UNICEF ကဖော်ပြပါတယ်။2019ခုနှစ်ပြည်ပခနောက်ပိုင်းထွက်ပြေးကြရတဲ့ရိုဟင်ဂျာတွေအပါအဝင်အရင်ကရှိနေနေပြီးသားရိုဟင်ဂျာလူရေစုစုပေါင်း 1.2 သန်းကျော်နဲ့သူတို့ကိုလက်ခံထားတဲ့အတိုင်းဝိုင်းအတွက် UNICEF ကအသက်ကယ်အကူအညီတွေတိုးချဲ့ဆောင်ရွက်နေတာပါလူပေါင်း 38,000 အတွက်တောက်ရေသန့်ရရှိရေးရိုဟင်ဂျာကလေးငယ် 34,509 ယောက်အတွက်အခြေခံပညာသင်ကြားခွင့်အသက်9နှစ်အောက်ကလေးငယ် 2,000 ကိုတော့အစာအာဟာရမပြည့်မီမှုကိုကူတာပေးနေတယ်လို့အသက်တစ်နှစ်နဲ့အထက်လူပေါင်း 133,545 ဦးတို့ကိုတော့ကာလာဝမ်းယောဂါကာကွယ်ဆေးတောက်ဆေးပြားတွေပံ့ပိုးဆောင်ရွက်ပေးနေတာဖြစ်ပါတယ်။ဒီနှစ်အတွက် UNICEF ကပန်ကြားထားတဲ့ရန်ပုံငွေရဲ့88ရာခိုင်နှုန်းကပြည်ပခန့်တွေကြောင့်ဖြစ်ရတဲ့လူသားချင်းစာနာမှုဆိုင်ရာအခက်အခဲတွေအတွက်ဖြစ်တယ်လို့လဲ UNICEF ရဲ့အရေးပေါ်စီမံခန့်ခွဲမှုညွှန်ကြားရေးမှူးကပြောပါတယ်ရှင်